ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသလိုစစ်ပီးဒုက္ခသည်စခန်းကမိဖွားပိစမြို့သမီးတို့နဲ့မွေးကင်းစကလေးငယ်တအုပ်ပါဝင်လူငါးဦးကိုစစ်တပ်ကဖမ်းဆီးတဲ့ဖျက်တစ်ခုလည်းရှိပါတယ်။တမတော်ကဘူကြီးစစ်အရာရှိတအုပ်ကိုလည်းTNLA
တောင်ပိုင်းရှမ်းပြည်စံမတော်နဲ့တီအန်အယ်လီတအောင်ပလောင်တပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဗီအိုအေထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။စစ်မီးပူနေတဲ့ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နိုဝင်ဘာ၂ရက်နေ့ကတီအန်အယ်လီတအောင်ပလောင်တပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတ စ်စင်းနေစဲလို့ဘုံမှုသားအကျော်ကပြောပါတယ
်။ဒီမှာလားဆွေရဲ့ဘုနာကမမဲ၃နှစ်ကြီးချိန်မှာဒီပန်ပန်ကြီးကဒီမှာတဏ္ဍဟူးနဲ့မပန်ရောက်ကြပေါ့အဲ့လားကာလမောက်မှာဒီလိုရုပ်ကြီးကိုရက်ကဖြစ်ပြီးတဲ့ချိန်ကျတော့အဲ့မှာအာလက်နဲ့တွေရောက်ပြီးတဲ့ဖြစ်ပြီးပြီးတဲ့ချိန်ကျတော့ဒုက္ခရင်ဖြစ်ဆိုခလေးရလေးသင်္ကာယူဟာယောကဥကြီးချမ်းမြေထုံးဖြစ်တဲ့အဲ့မှာအမီလက်နဲ့အပလေးအပစ်စတူဒလေးနဲ့လက်ပါပန်ကြီးသင်္ကာကျန်ဒီအရင်းယူမှုကစီးနိုးစီးနိုးများမျိုးရှိနေတော့အချုပ်ကမှဆက်ပြီးတော့ရှိတယ်ကျွန်တော်ကအန်ဖီယာမျိုးစီတောင်းနေတဲ့နောက်ကျန်ဒီပြီးတော့ရှိ
တယ်တမတော်ရရှိသူကိုစီအန်အလီကဖန်စီလိုက်တဲ့တရက်ထဲမှာပဲကိုခံမျိုးနဲ့ပန်ကူကြေးရအုပ်စုပန်ကူဇောကတဲ့စကန်းကမိဖွားပြိစအမျိုးသမီးနဲ့ရက်သားကလေးငယ်ပါဝင်လူငါဦးကိုတမတော်စိတ်ချောင်းကဖန်စီသွားတယ်လို့ဘန်ကူဒုက္ခတဲ့စကန်းတာဝန်ခံဦးသိန်းအောင်ကပြောပါတယ်
။တမတော်ဖွဲ့ရာဦးသူလာဖမ်းသွားတော့အဲသူတို့တပ်ခါနဲ့မှာပဲခုလိုလိုဆိုတာချုပ်ခါနေတော့ပါပဲ။ငါရောက်ခင်ဗျာ။ကျွန်တော်တို့ဒီမှာလည်းဘာမှသူ့အကြောင်းတွေလာမပြောဘဲနဲ့သူကလည်းသူ့ကိုခေါ်သွားတယ်။ကျွန်တော်တို့တည်ခင်ဗျာ။ကျွန်တော်တို့ဒရင်းကားရတာကဟိုစီအန်လေးရဲ့ဖွဲ့တရားကိုသူတို့စစ်တပ်တွေကလူတယောက်ဖမ်းသွားတယ်လို့ပြောတယ်။သူတို့ကအဲလာမသိကားလို့နေမှာပေါ့အဲစီအန်လေးရဲ့အမျိုးသမီးကိုလာဖမ်းသွားတယ်။ဒရင်းနဲ့ရောက်ရောသူရောက်တော့သူတို့အိမ်မင်းအချင်းဖြစ်ပြီးတော့သူတို့အိမ်မှာအလဲလာရင်းနဲ့သူတို့ကအကုန်ဖမ်းသွားတယ်
အဲ့ဒီစစ်ပြေးဒုက္ခတွေတွေကိုကိုကန်ချေဆိုင်ပြူဟာဌာနချုပ်ကိုခေါ်ဆောင်သွားပြီးအခုချိန်ထိထင်ထင်သာသာပဲလို့ဦးသိန်းအောင်ကပြောပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့သမရော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးသမရော်ရရှိသူကိုဖမ်းဆီးထားတာနဲ့ရွာသားတွေဖမ်းခံရတာဟာဆက်ဆံမှုမရှိဘူးလို့ DNL ပြန်ကြားရေးရာရှိပုံမှုဆိုင်ကျော်ကပြောပါတယ်
အဲဆက်ဆံမှုမရှိပါဘူးဒီလိုဖမ်းဆီးတာမှန်ပါရောနဲ့ရမှာဖြစ်တယ်ဖမ်းပြီးရကျွန်တော်ကာလမဘုံမှာဖမ်းလို့ရထဲမှာဖမ်းရမှာ
ရှမ်းပြည်မြောက်ပိုင်းကစစ်ရေးပဋိပက္ခတို့ကြောင့်ဒေသခံတွေထိခိုက်ဒေဆုံးရတာတွေရှိထားတဲ့အပြင်ကျေးရွာတို့ဆိုရင်ရွာလုံးကျစစ်ပေးလို့ရကိုတိမ်းရှောင်နေရဆဲဆင်းနေမှာရှိနေပါတယ်ခင်ဗျာ